င်္ဂလာပါ RFA ပေးစာပြန်စာအစီအစဉ်ကနေကြိုဆိုပါရရှင်ကျွန်မကဇူလိုင်မျိုးပါဒီတစ်ပတ်အတွက်ပထမဆုံးရှမ်းပြည်နယ်ဘက်ကပြောပြလာတဲ့အကြောင်းကိုတင်ပြပါမယ်ဒေသခံတွေလက်ရှိကြုံနေကြတဲ့အခက်အခဲတွေကိုလုံခြုံရေးအရာအမည်မဖော်လိုသူတဦးကပြောပြရှင်းဖွင့်လာတာပါပြီးခဲ့တဲ့မေလ3ရက်နေ့ကဒေသခံတိုင်းရင်းသားလက်နက်ကိုင်အဖွဲ့တစ်ဖွဲ့ကမိုင်းကင်မျိုးနယ်တုံလောအစုကရွာပေါင်း၈ရွာ၉ရွာကိုပန်ပွဲရွာမှာလုတ်တဲ့အစီအဝေးလာတက်ဖို့ခေါ်ပါတယ်တဲ့ရွာတွေကနေတအိမ်တယောက်မတက်မနေတက်ရမယ်ဆိုပြီးခေါ်လို့သွားတက်ကြရပါတယ်ပြီးတော့သူတို့ကတရွာကို၅ရောက်သူတို့အဖွဲ့မှာတက်သားလုပ်ရမယ်ဆိုပြီးပြောပါတယ်တဲ့အခုဆိုရင်တက်သားအစ်စ်တွေစုထားပြီးပါပြီဘယ်အချိန်သွားရမယ်မှန်းတော့မသိသေးပါဘူးဒီပုံစံအတိုင်းဆက်သွားနိုင်မယ်ဆိုရင်တော့တဖြည်းဖြည်းနဲ့ရွာပြတ်မဲ့ပုံစံမျိုးဖြစ်လာပါတော့မယ်အရင်ကဆိုရင်လေဒီလိုမျိုးတက်သားအစ်စ်တွေစုလို့တော်တော်များများထွက်ပြေးကြတာတချို့ရွာတွေဆိုရင်အင်ဂျီ60ကျော်ကနေအခုအင်ဂျီ30လောက်ပဲကျန်ပါတော့တယ်တချို့ဆိုရင်လည်းတိုင်းရင်းသားလက်နက်ကိုင်အဖွဲ့တစ်ဖွဲ့တည်းမှာသားတစ်ယောက်ကရှိနေနေပြီးတော့အခုလိုနောက်တစ်ဖွဲ့မှာပါထပ်ပေးရမယ်ဆိုတဲ့အခြေအနေမျိုးတွေကြုံနေရတာမို့အခက်တွေ့နေကြရပါတယ်ဆိုပြီးတော့ပြောပြရှင်းဖွင့်လာတာပါရှင
်ကိုယ့်ရဲ့ပတ်ဝန်းကျင်မှာအဆင်မပြေတာတွေအမြင်မတော်တာတွေကိုပြောချင်ရင် RFA ရဲ့ Viber နဲ့ဆက်နေဖုန်းနံပါတ်0392235428ကိုဆက်လုပ်နိုင်ပါလေ
။အခုတခါ RFA ရဲ့သတင်းတင်ဆက်မှုနဲ့ပေးစာပြန်စာကဏ္ဍတွေကိုအမြဲအားပေးလျက်ပါဆိုပြီးတော့ပေးပို့လာတာကတော့ပဲခူးကပါ။ကျွန်တော်ကပဲခူးတိုင်းပြည်ခရိုင်သဲကုန်းမြို့နယ်ကပါ။ဒီအကြောင်းကိုမပြောချင်ပေမဲ့ RFA ရဲ့ပေးစာပြန်စာအစီအစဉ်မှာထည့်ပြအောင်ထည့်ပေးပါဆိုပြီးတော့ပေးပို့လာတာပါ။အခုသဲကုန်းမြို့နယ်ဆေးရုံကအတော်လေးဆိုးနေပါတယ်တဲ့။အဲ့ဒီဈေးရုံမှာအရေးပေါ်လူနာတွေကိုလည်းမကြည့်ကိုဝင်ဆောင်တွေကိုဆိုရင်လည်းသူနာပြုဆီယာမတွေကအစရိုင်းရိုင်းဆိုင်ဆိုင်ပြောပါရယ်ကိုဝင်ဆောင်တွေကိုခွဲမွေးမယ်ဆိုပြီးတော့ခွဲကန်းထဲထည့်ပြီးမှမခွဲနိုင်တော့ဘူးပြီကိုပဲသွားတော့ဆိုပြီးလွတ်လိုက်တာလဲဘယ်နှယောက်မှမသိတော့ပါဘူးအစိုးဆုံးကတော့ဘိုက်ခွဲမွေးမယ်ဆိုပြီးတော့ဘိုက်ကိုခွဲပြီးကမှမရတော့ဘူးမခွဲနိုင်တော့ဘူးဆိုပြီးတော့ပြီကိုလွတ်လိုက်တာလဲရှိပါတယ်တဲ့မွေးကန်းထဲကိုမရောက်ပဲလူနာကရင်ပေါ်မှာကိုယ်တိုင်မွေးခဲ့တဲ့သူတွေတောင်ရှိနေပါတယ်။ဒီအကြောင်းတွေကိုအထက်လူကြီးတွေဆိုတာထက်တကယ်လှုပ်ပေးနိုင်တဲ့သူတွေသိအောင်ပြောပြပေးပါ RFA ရေ။အကောင့်ကိုတော့ကျေးဇူးပြုပြီးမဖော်ပြပါနဲ့ဆိုပြီးတော့ပေးပို့ရင်ဖွင့်လာတာပါရှင်
။ RFA ကိုစာရေးပြီးပေးပို့ခြင်းနဲ့ဆိုရင်တော့ RFA Burmese ရဲ့ Facebook Messenger ကနေဖြစ်ဖြစ် rfa.burmese@gmail.com ကဖြစ်ဖြစ်ပေးပို့လို့ရပါတယ်ခင်ဗျာ။
ခုတခါတော့လုံကြုံရေးအရာနာမည်မဖော်လိုတဲ့လှိုင်သာယာက RFA ပြည်သက်တူပေးပို့လာတဲ့စာကိုတင်ပြပါမယ်။မင်္ဂလာပါ RFA ကျွန်တော်ကလှိုင်သာယာကအဆောင်နေအလုပ်သမားတစ်ယောက်ပါ။အဓိကပြောချင်တာကတော့ကျွန်တော်အခုနေနေတဲ့လှိုင်သာယာနှစ်ရက်ကွာမှာတပတ်ကိုတစ်ခါအေဇီယင်းတိုင်နေရပါတယ်။အေဇီယင်းတစ်ခါတိုင်ရင်တထောင်ပေးရတာပါ။တပတ်ကိုတစ်ခါတိုင်ဖို့ခက်လို့တလားကိုတစ်ခါတိုင်ကျင်ပါတယ်လို့ပြောတော့တလားကိုတစ်ခါဆိုရင် 3,200 ပေးရမယ်လို့ပြောပါတယ်တဲ့။ဒါကကြအလုသမားတွေအပေါ်တစ်ဖက်သက်ဖိနှိပ်အနိုင်ကျင့်နေတာပါကျွန်တော်တို့ကမရှိလို့နေထွက်ပြီးအလုလုတာပါလစာကတရက်ကိုတထောင်နဲ့တလကို3သိန်းပဲရပါတယ်ဒီရတဲ့အထက်ကနေစာစီရိတ် YBS ကားကအိမ်လားကအေစီရင်ကြီးတွေအလုံးပေါင်းပေးပြီးရင်လှုပ်အားကားကမရှိတော့ပါဘူးမိသားစုကိုထောက်ပံ့ကျင်လို့အလုလုတာအခုတော့အိမ်ကိုလည်းငွေမပို့နိုင်ပါဘူးအေစီရင်ကတလလုံးကို1000လောက်ပေးရရင်တောင်ပြဿနာမရှိပါဘူးကျွန်တော်တို့လိုအလုပ်သမားတွေကိုငဲ့ညာပေးစီခြင်းတဲ့အကြောင်းကိုပြောချင်ပါတယ်။ကျေးဇူးပါ RFA ။နောက်ကိုလည်းရင်ဖွင့်စရာတွေနဲ့ထပ်ဆောင်ပေးရစီ။ RFA ကိုအမြဲနားထောင်နေပါတယ်ဆိုပြီးတော့ပေးပို့ပြောပြလာတာပါရှင်။ဒီတစ်ပတ်အစီအစဉ်ကိုတော့ဒီလောက်နဲ့ပဲရန်နာပါရစီ။အနေနဲ့အရရက်က RFA ပြည်သက်တွေအနေနဲ့ပြောပြရင်ဖွင့်ခြင်းတဲ့အကြောင်းတွေရှိနေရင်ပေးစာပြန်စာကဏ္ဍကိုလိမ့်မှုပြီးတော့ RFA ရဲ့ Messenger ကနေပဲဖြစ်ဖြစ် Viber နဲ့ Signal ဖုန်းနံပါတ် 0392235428 ကိုပဲဖြစ်ဖြစ်အချိန်မရွေးဆက်သွယ်ပေးပို့နိုင်ပါတယ်ရှင် RFA ကိုကြည့်ရှုအားပေးတဲ့အတွက်ကျေးဇူးတင်ပါတယ်နောက်တစ်ပတ်မှာလဲ RFA ပြည်သက်တွေရင်ဖွင့်လာတာတွေကိုကောက်နှုတ်တင်ပြပေးဦးမှာမို့စောင့်မျှော်ရှုစားပါအောင်ရှင်